မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအခြေအနေကျဆင်းသွားတယ်လို့WJP ကိုခေါ်တဲ့ကမ္ဘာတရားမျှတမှုလိလာစောင့်ကြည့်အဖွဲ့ကြီးကတတ်မှတ်လိုက်တဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့သဘောထားကပြောရှိပါတယ်လက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ထင်ရှားတဲ့အမှုတွေနဲ့တရားရုံးတွေရဲ့ဆုံးဖြတ်ချက်တွေကိုနှိုင်းယှဉ်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျ
WJP World Justice Project ခေါ်တဲ့ကမ္ဘာတရားမျှတမှုလိလာစောင့်ကြည့်အဖွဲ့ကကမ္ဘာပေါ်ကနိုင်ငံပေါင်း130နိုင်ငံရဲ့တရားစီရင်မှုအခြေအနေတွေကိုလိလာသုံးသပ်ပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေရဲ့စည်းကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုအဆင့်တရာနေရာမှာတတ်မှတ်ခဲ့ပြီးဒါဟာဆိုရင်အရင်နှစ်ကတည်းအဆင့်2ရှော့ပြီးတော့တတ်မှတ်လိုက်တာဖြစ်ပါတယ်အခုလိုတတ်မှတ်လိုက်မှုကမြန်
မကြာခင်ကပဲရဲတပ်ဖွဲ့ကအကျင့်ပြတ်ချဆမှုတွေနဲ့အရေးယူမှုတွေပြုလုပ်ရမှာတက်ခံပြေးတွေဖြစ်ကြီးညာထားခံရသူတွေထဲမှာတရားရေးဝန်ထမ်းတွေပါဝင်နေမှုကတက်တည်ပြနေတယ်လို့ဦးမင်းလွင်ဦးကထောက်ပြပါတယ်။အခုဒီရာရှိဒီပါတယ်။အဲ့တော့ဒီရာတွေကိုကြည့်ကြရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးက
WJP အဖွဲ့ရဲ့အစီရင်ခံစာအရဒေတာရင်းမှာကြည့်မယ်ဆိုရင်နိုင်ငံ55နိုင်ငံရှိတဲ့နဲ့မြန်မာနိုင်ငံဟာအဆင့်16မှာရောက်နေပါတယ်။ဒီအဖွဲ့ကတိုင်းတာတဲ့နေရာမှာအစိုးရကိုပြည်သူတွေပါတာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပ်ပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းဘက်လက်မှုကင်းရှင်းခြင်းစတာတွေကိုအခြေခံ ူနေစေဖြစ်တဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါတယ်။ဥမင်းလွင်ဦးရဲ့အမြင်ကတော့
ဒီဥပဒေကိုအနှဲ့အသိပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးရဖြစ်တယ်။အဲ့တော့အဲ့ဒီလူတွေကမိမိလိုသလိုတွေးပြီးတော့ဥပဒေပြဋ္ဌာန်းချက်အတိုင်းတည်တည်ကြကြလိုက်နာဆောင်ရွက်ခြင်းမရှိဘဲနဲ့စစ်ဆေးဆုံးဖြတ်နေတဲ့ဥစ္စာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဝင်လာပဲနဲ့ဟိုအဂတိတရားရင်းနဲ့ပေါ့ဗျာအာကြောက်ရတာရဲ့လက်ပြီးလက်ယူရှိတာရဲ့စရှိသဖြင့်ပေါ့နိအဂတိတရား၄ပါးနေမလွတ်နိုင်သေးတဲ့တရားစီရင်ရေးစနစ်ဖြစ်နေလေဆိုတာကိုကျွန်တော်တွေ့ရပါတယ်
တချိန်ထဲမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီကိုလုတ်ကြံတတ်ဖြတ်ခဲ့သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတည်းကအဝင်းထွန်းကိုကြက်3,500ရန်ခံဝင်ကလေးနဲ့မင်းကအာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေအကြောင်းအရစွဲဆိုတဲ့ပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်နဲ့အကျုံးဝင်လို့သာအာမခံပေးတာဖြစ်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့တရားရုံးဘက်ကအမှုသွားအမှုလာပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့ဆိုပါတယ်။တရားလိုဘက်ကအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနေလာကတော့အမှတ်ကံပေးတယ်ဆိုတာအမှတ်ကံပေးဖို့တက်တက်မဟုတ်ဘဲပြန်ပြီးတော့စဉ်းစားရမယ့်ကိစ္စတွေရှိသေးတယ်လို့ VOE ကပြောပါတယ်
။ဒါမှချက်ကဥပဒေအမှတ်ကံပေးနိုင်တဲ့ဖြစ်မှုဖြစ်သလား။ဒုတိယချက်ကတော့တရားခဏထပ်ပြီးတိကျမှလား။နံပါတ်3ချက်ကတော့တရားခဏတက်တည်ပြီးအားလုံးကိုကျွန်တော်ပြောလို့ရှိရင်ဖြည့်စင်းနေသလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတော့အမှန်ကန်ပြည်နေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီးတိချောင်းနိုင်ရဲ့အနေထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စနဲ့လုံလောက်တဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောအောင်ဖြစ်ပါတယ်။တတိယတစ်ချက်ဒီသတိအားလုံးဖြည့်စင်းနေတာဖြည့်စင်းနေမှာဆိုတဲ့ကိစ္စကိုတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေလို့တခုရှိပါတယ်။
တင်ရှားတဲ့နောက်အမှုတစ်ခုဖြစ်တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုမှာဆိုရင်လေနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနဲ့အရေးယူထားတာဖြစ်တဲ့အတွက်အမကံပေးလို့မရဘူးလို့ဆိုပေမဲ့တရားလိုနဲ့တရားလိုရဲ့အဓိကကျတဲ့တက်သေးတွေကိုစစ်ဆေးပြီးလို့စစ်ဆေးချက်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ကိစ္စရက်ထင်းထင်းရှားရှားမဖြစ်ဘူးဆိုရင်အမကံပေးပြီးတော့ဆက်လက်ထုချေခွင့်ပြုနိုင်ပါတယ်လို့ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတရားစွဲအဖွဲ့အစည်းတွေကတက်တေတွေအများကြီးတင်ပြီးတော့လိုအပ်တဲ့အချက်တွေကိုနောက်ခေါ်တက်တေတွေမှာထည့်ပြီးတော့အမှုကိုအတင်းခိုင်လိုအောင်တက်တေပြနေတဲ့ဖြစ်ရတွေကမြမတရားစီရင်ရေးစနစ်မှာတွေ့နေရပြီးတော့ဒါဟာအလွန်ရုပ်ဆိုးတဲ့ကိစ္စဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါရစေခင်ဗျာ။